ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်တပ်ပြည်နယ်နဲ့ထိုင်းမလေးနယ်စပ်ဆုံကလာပြည်နယ်တွေမှာ၄ရက်အတွင်းအထောက်ထားမဲ့မြန်မာ80ကျော်ဖမ်းဆီးခံရကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဖေဖော်ဝါရီလ18 16 15နဲ့24အဲ့ဒီ၄ရက်တွင်မှာထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာပြီးတော့အချို့ပေါ့လေအချို့ဆောင်ကလာပြည်နယ်လို့ပါလို့ဆိုရင်မလေးရှားတီကိုကြွားချမဲ့တရားမဝင်နေစားဖြတ်ကျော်တဲ့သူစုစုပေါင်း84ယောက်ရယ်လူမောင်ခု2ယောက်ရယ်ထိုင်းရင်မောင်2ယောက်ရယ်ဦးနေပြည်ကလူကြီးတပွဲကြီးကဖမ်းဆီးပြီးပါတယ
်ပြည်နယ်3ခုမှာဖမ်းပြီးတဲ့အထောက်ထားမဲ့မြန်မာအရေးအတွက်နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောသွားပါတယ
်ဆက်ကန်ချနာဗူရီပြည်နယ်ဆိုင်ယိုမြို့နယ်ထဲမှာတရားမဝင်နေစားဖြတ်ကျော်လာတဲ့မြန်မာ15ယောက်ထိုင်းနဲ့မလေးရှားနေစားဆောင်ကလာပြည်နယ်စတောင်မြို့နယ်ထဲမှာမလေးရှားနိုင်ငံအထိကိုတရားမဝင်ဝေရောက်မဲ့မြန်မာစုစုပေါင်း73ယောက်တပ်ပြည်နယ်မှာတရားမဝင်မြန်မာ19ယောက်ထိုင်းနိုင်ငံရနောင်းပြည်နယ်ထဲမှာတရားမဝင်မြန်မာ28ယောက်ကိုတပ်ဆိုင်ရာလုံခြုံရေးအဖွဲ့တွေကနေဖမ်းဆီးပြီးခဲ့ပါတယ
်။ဖမ်းမိတဲ့မြန်မာတွေဟာလူကုန်ကူးသူတွေကိုအခကျင်းငွေဘတ်ငွေ3000ကနေ4000အထိပေးခဲ့ရပြီးအလောက်ကင်ကောင်းတွေရဖို့အတွက်လာကြသူတွေဖြစ်ပါတယ်။သူတို့တွေကတော့မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးစီရေးပฏิပက္ခတွေကြောင့်တင်းရှောင်လာကြသူတွေဖြစ်ပြီးလူပွဲစားတွေရဲ့ဖျားယောင်းသွေးဆောင်မှုတွေကြောင့်ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံအထိခိုးဝင်ဖို့လှုပ်ဆောင်နေကြသူတွေလည်းပါပါတယ်သူတို့ကတော့ထိုင်းနိုင်ငံရဲ့ဥပဒေအတိုင်းအေးအေးယူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်